ကင်းဒီဒေသကဆေဘေးနဲ့ရေဘေးဒုက္ခသည်တွေအတွက်လူလာချင်းစာနာထောက်ထားမှုအကူအညီပံ့ပိုးဖို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူလာချင်းစာနာထောက်ထားရေးနဲ့ပြည်내ထူထောင်ရေးဌာနကအောက်တိုဘာလ28ရက်ဒီကနေ့ပန်ကြားလိုက်ပါတယ်။ဆေးပရိပကနဲ့တဘာဝဘေးရန်တွေကိုထိခိုက်ခံစားနေရတဲ့ဆစ်ဆောင်လူဦးရေ35,000ရှိပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ။
ကယင်းဤဒေသလူသားချင်းစာနာထောက်ထားမှုနဲ့ပြည်လဲနေရာချထားရေးဆိုင်ရာအတွက်ပြည်ရင်းပြည်ပအဖွဲ့အစည်းတွေပံ့ပိုးကူညီကြဖို့ကယင်းဤပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကအောက်တိုဘာ28ရက်မှာပန်ကြားချက်ထုတ်ပြန်ခဲ့တာပါနိုင်ငံတကာအဖွဲ့အစည်းတွေကတိုးမြင့်ကူညီနိုင်ဖို့ရည်ရွယ်တယ်လို့ IEC ရဲ့လူသားစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနမှခွန်မာဒီယာက VOA ကိုပြောပါတယ်
အဓိကကတော့စေဘေးရေဘေးကြောင့်ကြုံရတဲ့ဒီလူသားချင်းစာနာထောက်ထားမှုအကြမ်းတဲ့တွင်တွေ့ပေါ်လေနော်ဒီနိုင်ငံကရာဆွေဝေစားပြီးတော့မှဆက်ပြီးတော့မှကူညီနိုင်ဖို့အတွက်ပူပြီးတော့တို့မြင့်ပြီးတော့မှကူညီဆောင်ရွက်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့မှဒီပန်ချန်တော်ကိုထောက်ချင်းဖြစ်နေအခုလာတော့ဖြစ်ပြနေတဲ့ဒီရေဘေးပေါ်လေနော်ရေဘေးနဲ့ပတ်သက်ပြီးတော့မှနိုင်ငံကနေတရှိဖို့နဲ့ဒီရေဘေးကြောင့်ကြုံလာတဲ့ဒီသူရဲ့နောက်ဆက်တွဲပြလဲသူထွေးကိစ္စတွေကိုနိုင်ငံကတွေကဒီအချက်လက်နဲ့ရရှိပြီးတော့မှပြလဲသူထဲကိစ္စတွေကိုကူညီဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မှဒီပါကျမ်းတော်ကိုထောက်ချင်းဖြစ်တာပေါ့လေနော
်ရာဂီမုံတိုင်းကြောင့်ကရင်နေဒေသလိုက်ကောဒီမော့ဆိုအပါဝင်မြို့နယ်၉ခုလောက်ရေကြီးရေရှမ်းတာလူတွေအသက်သေဆုံးရတာမြေပြိုတာလန်တရာပျက်စီးတာစပခင်းနဲ့စိုက်ပျိုးသီးနှံခင်းတွေရေအောက်ရောက်သွားလို့ထိခိုက်ပျက်စီးတာတွေရင်ဆိုင်ကြုံတွေ့ခဲ့ရတယ်လို့ IEC ရဲ့ပန်ကြားချက်မှာဖော်ပြထားပါတယ်ဆစ်ဆောင်စခန်း16ခုနဲ့ကျေးရွာပေါင်း54ရွာကအဆိုအဆုံရေဘေးတံရင်ဆိုင်ကျုံတွေ့ခဲ့ရတာဖြစ်တယ်လို့လည်းဆိုပါတယ်ရေဘေးဖြစ်ခဲ့ပြီးတဲ့နောက်အခြေခံစာနာရိတ်ခါလိုအပ်ချက်မြန်မာလာတာလို့ဌာနမှုခွန်မာတီးယာကပြောပါတယ်
စီဘေးရေဘေးကြောက်ပါလေနော်အတူတူဖြည့်ဒီရေဘေးဖြည့်ပြီးတဲ့နောက်ပိုင်းလူထုတွေမှာကဒီချက်ကစာနာရိတ်ခါနေမှာပူပြီးတော့မှဟိုလိုအပ်ချက်ညစ်ဆုံးဖြစ်သွားတယ်ဖြည့်ရတဲ့အကြောင်းရင်းကလည်းဒီဆက်ပြုတ်ထားတဲ့ဒီတီနာတွေကဒီရေလွမ်းပျက်စီးမှုတွေဖြစ်ကိုတော့ပေါ့လေနော်အဲ့လိုမျိုးဖြစ်သွားတဲ့အခါမှာသူတို့ရင်းနှီးမှတည်ထားတဲ့ဒီအရင်းနှီးတွေကဟိုအကုန်ပန်သွားပြီးဖြစ်တယ်ပန်သွားတာဖြစ်တဲ့အတွက်ကြောင့်မလို့နောက်တစ်ပတ်သူတို့ပြပြတော့မှဒီပြဝယ်စားနိုင်ဖို့အတွက်အခက်အခဲတွေရှိလာတယ်ပေါ့လေနော
်ရေဘေးသင့်ပြည်သူတွေအတွက်ကနဦးတုံ့ပြန်ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ကုညီပံ့ပိုးမှုတွေကိုအစုအဖွဲ့အသီးသီးစုပေါင်းဆောင်ရွက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းလက်ရှိအချိန်ထိစာနာမှုအကူအညီလိုအပ်ချက်တွေအလွန်ကြီးမားနေဆဲဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာဒေသရင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေထိန်းချုပ်ထားတာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုကန့်သတ်တာကုန်စည်စစ်ဆေးမှုကိုတားမြစ်ထိန်းချုပ်ထားတာတွေပြုလုပ်လက်ရှိတယ်လို့လည်းဖော်ပြထားတာပါ။IEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။စစ်ကောင်စီအနေနဲ့လွိုက်ကော်မြို့ပေါ်လောက်သာရေဘေးထောက်ပတ်မှုပေးပြီးတော့အမှန်တကယ်ဒုက္ခရောက်နေတဲ့ဒေသခံတွေစီပံ့ပိုးမှုအကူအညီတွေမရောက်ဘူးလို့ဒေသခံတွေစီကသိရပါတယ်။